COVID-19 ကရောဂါကာလအကန့်အသတ်တွေကြားကျင်းပမဲ့ရွေးကောက်ပွဲမှာချုံလာမဲ့စိန်ခေါ်မှုတွေအပေါ်စိုးရိမ်မကင်းဖြစ်သူတွေနဲ့သတင်းမီဒီယာတွေလည်းပါဝင်လာတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ကျင်းပဖို့လေးလလောက်သာလိုတော့တဲ့အချိန်အထိရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ပြပြဝဝမသိရသေးတဲ့အပေါ်နိုင်ငံရေးအတိုင်းဝိုင်းကစိုးရိမ်မကင်းတဲ့သဘောထားတွေဖတ်ပေါ်နေသလိုသတင်းမီဒီယာတွေအနေနဲ့လည်းသတင်းရယူမှုတွေနဲ့ပတ်သက်လို့အခက်အခဲတွေကြုံရမှာကိုစိုးရိမ်နေကြပါတယ်။အထူးသဖြင့်ကက်ယောဂါနဲ့ကြုံနေရချိန်မှာနိုင်ငံရေးလှုပ်ရှားမှုတွေကိုအကန့်အသတ်နဲ့သာဆောင်ရွက်နေရခြင်းသတင်းမီဒီယာတွေရဲ့အခန်းကဏ္ဍကပိုအရေးကြီးလာတာကိုတရားစုရွေးကောက်ပွဲကော်မရှင်လိုသက်ဆိုင်ရာအဖွဲ့အစည်းတွေဘက်ကသဘောပေါက်ဖို့လိုအပ်တယ်လို့ထောက်ပြလာသူကတော့ NHK သတင်းဌာနကကိုတီဟာသွေးပါ။တ
ော့ဒီကိုဗစ်ရဲ့အနေအထားကရှိနေတော့ဘယ်လိုဖြစ်စင်ကြမလဲဖြစ်ဖြစ်လာတော့ဗောနကျွန်တော်တို့အမြင်ပြောရရင်မီဒီယာတွေဘက်ကလည်းလိုအပ်တယ်၊အစိုးရဘက်ကလည်းလိုအပ်တယ်။အဲဟိုကိုဗစ်ထိခိုက်မှုရှိရယ်ကိုဗစ်ကိုဆိုရတဲ့နေသားတော့ပေါက်ပါဆိုလို့ရှိရင်ဆိုရအောင်ဘယ်လိုကျင်းပါမှာလဲအဲ့မှာတော့မီဒီယာရဲ့အခန်းကဏ္ဍဘယ်လိုလဲဆိုတော့သူတင်ပြဆင်ရလို့ကမှဖြစ်လို့မရဘူးရုပ်ောက်ကတည်းကပဲကျင်းပါမှာဆိုရယ်ဖြစ်နိုင်ရင်နှမျိုးသုံးမျိုးပေါ်မှာသူ့ဘက်ကပြဆင်မှုလုပ်တယ်လေအဲ့လိုလုပ်နေတဲ့ချိန်မှာလည်းမီဒီယာတွေနဲ့ဆွေးနွေးတယ်ဘယ်လိုအခြေအနေမျိုးဆိုလို့ရှိရင်ဘယ်လိုလုပ်တယ်လဲသူကပြန်ပြန်လဲတောင်းတယ်ဘယ်လိုသူ့ဘက်ကဖြစ်ပြီးကြမ်းချင်တယ်မီဒီယာတွေကတော့အဆင်ပြေရလားလို့ပြန်ပြီးနေတယ်ကျွန်တော်တို့ဒီမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအလားအစိုးရဆိုင်ရာဌာနဆိုင်ရာတွေရောအဲ့တော့ဒီမီဒီယာဆွေးကြီးတွေရောဒီကိစ္စတွေပေါ်မှာဒီလိုလုံးဝဆွေးနွေးပွဲလုပ်ရမှာမျိုးပေါ့နော်မီဒီယာတို့လက်ခွင့်အားနေရင်ဒီရုပ်တော်ပေါ်ကလက်ခံမှုရတယ်လေအကြောင်းလည်းရှိနေတာပေါ့အရင်တော့ဘာဖြစ်နေတာမဆိုအမှန်တမ်းရေးကြည့်ပါလေဒီချုပ်ပြင်းပြီးတော့စဉ်းစားပြီးတော့ပြင်ဆင်ထားဖို့အားလုံးတိုင်းနေနားဖို့ပေါ့နော်ဆွေးနွေးနားဖို့ဤနိုင်တာဖို့ပြပါလေ
ဒီသတင်းပတ်ထည်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့သမရဦးဝင်းမြင့်တွေ့ဆုံရမှာတော့လွတ်လပ်မျှတာတဲ့ရွေးကောက်ပွဲကြီးကျင်းပနိုင်အောင်စီစဉ်ဖို့ပြောဆိုထားပါတယ်ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မှမမကန်ဟောပြောလှုံ့ဆော်မှုတွေကိုထိန်းချုပ်ဖို့အတိပေးရုပ်သံအစီအစဉ်တွေဇက်လန်းတွေတချင်းတွေထုတ်လင်းဖို့နဲ့အမုန်းစကားတွေမပြန့်ပွားအောင်ထိန်းချုပ်ဖို့လိုအပ်ကြောင်းလည်းတတိပေးပြောဆိုသွားခဲ့ပါတယ်။သတင်းစာဆရာဦးစစ်သူအောင်မြင့်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်တမတမတ်ကြဖို့ကသတင်းမီဒီယာတွေအတွက်တာဝန်ရှိဆုံးဖြစ်တယ်လို့သူကမြင်ပါတယ
်။စိန်ခေါ်မှုကတော့အဓိကတော့မီဒီယာသမားတွေထဲမှာကိုယ်တိုင်ကဟိုအရှိမကြုံခဲ့ဘူးလို့ပေါ့နော်။သူကကွဲပြားဖို့လိုတယ်သူကရေယုံနိုင်ငံသားမဟုတ်ဘူးဒါမီဒီယာလုပ်ငန်းလုပ်နေတယ်ဆိုတော့အခါကျတော့သူကြိုက်တဲ့ဘက်တစ်ဖက်ဖက်ကိုသူရဲ့လုပ်ငန်းကနေပြီးတော့မှပယ်လိုက်မှုတွေပါလိမ့်မဖြစ်အောင်သူအဓိကထိန်းသိမ်းရမှာတော့အဲ့ဒါအရေးကြီးဆုံးပဲသူရဲ့အလုပ်ကကိုကြိုက်တဲ့ဘက်ကိုကိုကရပ်တည်ပြီးတော့မှအလုပ်လုပ်ဖို့မဟုတ်ဘူးလေအများပြည်သူကိုအသိဉာဏ်ဖွင့်ပေးဖို့ပြီးတော့မှနောက်ပြည်သူတွေအနေနဲ့သူတို့ကြိုက်တဲ့ဟိုအဖွဲ့အစည်းပါတီကြိုက်တဲ့လူပုဂ္ဂိုလ်ကိုဟုတ်မဲ့ပြည်နိုင်မှုအတွက်ကိုကမီဒီယာဘက်ကနေပြီးတော့မှအချက်လက်ပံ့ပိုးဖို့ကူညီဖို့အဲအဲ့ဒီဥစ္စာလုပ်ဖို့ကတော့အဓိကစိန်ခေါ်မှုပဲဖြစ်မယ်။ဒါနဲ့ဥစ္စာကတော့
ကက်ယောဂါကာလကန်တက်ချက်တွေရှိနေပေမဲ့ရွေးကောက်ပွဲကိုနိုဝင်ဘာ၈ရက်နေ့မှာကျင်းပမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားပြီးနိုင်ငံရေးပါတီတွေမွေးဆွဲစည်းရုံးခွင့်ပြုတဲ့အကြောင်းကိုလည်းကြေညာထားပါတယ်။ဒါပေမဲ့လည်းကက်ယောဂါကြောင့်ကြန့်ကြာမှုတွေကြုံနေရတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သတင်းထုတ်ပြန်မှုဘိုင်းတွေမှာအားနေတယ်လို့လေနိုင်ငံရေးပါတီတွေကမြင်ကြသလိုဒီလိုအားနေချက်တွေကြောင့်လွတ်လပ်မျှတမှုတွေကိုထိခိုက်မှာကိုလည်းစိုးရိမ်နေကြပါတယ်။သတင်းစာဆရာဦးတီဟာတွေကတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာတိုးတက်အောင်လုပ်စရာတွေရှိနေတယ်ဆိုတာကိုလက်ခံပါတယ်
။ဒီရွေးကောက်ပွဲကော်မရှင်ကဒီလိုမျိုးတုံ့ပြန်မှုလေးကိုရယ်ဆိုရင်တော့ပြဿနာရှိရအမှန်ပဲ။ဘာလို့လဲဆိုတော့အထူးသဖြင့်ဒီလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဖြစ်ဖို့ဆိုချင်တယ်။မီဒီယာရဲ့ခန်းကဏ္ဍနဲ့မီဒီယာတင်ဆက်မှုလွတ်လပ်ဖို့ကလည်းအမှန်ကန်ရေးပါဘူးနော်။ဆိုတော့တကယ်လွတ်လပ်ပြီးတရားမျှတရွေးကောက်ပွဲကိုပေါ်ဆောင်ဖို့စိတ်ကူးစိတ်ကမ်းရှိရဆိုရှင်တော့မီဒီယာရဲ့နှက်တော့ကျင်မှုကိုပို့ပြီးတော့ဒီခါကြည့်တယ်အဲ့ချက်ကိုဟိုပုံပွန်တော့မှကျွန်တော်တို့ဒီရှင်းလင်းပွဲလေးတွေလုပ်ပြီးတယ်အဲဒီလိုအခါအားလို့ဆိုဆက်တွေ့တဲ့အခါမှာလည်းတို့လာလာနဲ့တက်တူရတုံ့ပြန်မှုလို့ရယ
်သမရဦးဝင်းမြင့်ကတော့ရွေးကောက်ပွဲကိုလွတ်လပ်မျှတာပြီးပွင့်လင်းမြင့်တာမှုရှိရှိအများလက်ခံနိုင်အောင်ကော်မရှင်ကဆောင်ရွက်ဖို့နဲ့အစိုးရဖွဲ့စည်းတွေကလည်းပူးပေါင်းဆောင်ရွက်ဖို့ဗုဒ္ဓဟူးနေ့ကနေပြည်တော်မှာကော်မရှင်တာဝန်ရှိသူတွေအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံရမှာမှတ်ကြားထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။